ဒီကနေ့ဗုဒ္ဓဦးနေ့တရုတ်နိုင်ငံမှာအမျိုးသားနေ့ကျင်းပနေချိန်မှာဟောင်ကောင်မြို့ရဲ့အထင်ကြီးလမ်းတွေပေါ်မှာတက္ကသိုလ်ကျောင်းသားတွေနဲ့ပြည်သူလူထုထောင်ပေါင်းချီဆန္ဒပြနေကြပါတယ်။ဟောင်ကောင်ဒီမိုကရေစီပြည်ပြင်ပြောင်းလဲရေးဆန္ဒပြပွဲကိုဥဆောင်လှုပ်ရှားတဲ့ဟောင်ကောင်ကျောင်းသားတွေကိုလုံခြုံရေးရဲတွေဘက်ကနှိမ်နှင်းခဲ့ပြီးနောက်ပိုင်းဆန္ဒပြပွဲတွေမှာဟောင်ကောင်ပြည်သူလူထုတွေလည်းပါဝင်နေကြပါတယ်။ဟောင်ကောင်အုပ်ချုပ်ရေးမှုနဲ့ရဲချုပ်နှုတ်ထွက်ပေးကိုပို့ပါတောင်းဆိုလာတဲ့အထိဆန္ဒပြပွဲတွေအရှင်းဟုံးမြန်မာလာခဲ့ပါတယ်အသေးစိတ်ကိုဆနပြပွဲမှာရောက်ရှိနေတဲ့ဟောင်ကောင်ရောက်မြန်မာကျောင်းသားတွေကိုဆက်သွယ်မေးမြန်းထားတဲ့မတ်ဆုမွန်ကပြောပြပါမယ
်တရုတ်ကွန်မြူနီနိုင်ငံတီထောင်တဲ့65နှစ်ပြည့်နှစ်ပတ်လည်တရုတ်မျိုးသားနေအခမ်းအနားဒီကနေ့ဟောင်ကောင်မှာကျင်းပနေခြင်းပါပဲဟောင်ကောင်မြို့ရဲ့အဓိကနေရာကြီး3ခုမှာဟောင်ကောင်ဒီမိုကရေစီပြုပြင်ပြောင်းလဲရေးလှုပ်ရှားမှုအဖြစ်နဲ့ဟောင်ကောင်ကျောင်းသားတွေနဲ့ဟောင်ကောင်ပြည်သူတွေထောင်ပေါင်းချီပြီးတော့တောင်းဆိုဆန္ဒပြနေကြပါတယ်ပြီးခဲ့တဲ့သတင်းဘက်ကနေဆလို့ဟောင်ကောင်မြို့လယ်နဲ့အစိုးရရုံးနေရှိမှာပိတ်ဆို့ပြီးတော့ထိုင်းတပိတ်စင်တွေငိမ့်ညမ်းစွာဆန္ဒပြနေကြတဲ့ဟောင်ကောင်ကျောင်းသားတွေကိုအဓိကရုံးနေနေရေးရဲတပ်ဖွဲ့တွေဘက်ကငရုတ်ရည်တွေနဲ့ပတ်ဖြန်မျက်ရည်ရိုးပုံးတွေခွဲပြီးတော့ခေါင်းဆောင်တချို့ကိုလည်းဖမ်းဆီးလူစုခွဲခဲ့ပေမဲ့ကျောင်းသားတွေရဲ့ဆန္ဒပြပွဲကပိုပြီးတော့အရှိန်မြင့်လာနေတာဖြစ်ပါတယ်အခုလက်ရှိဆန္ဒပြနေကြတဲ့ဟောင်ကောင်ကျောင်းသားတွေရဲ့လှုပ်ရှားမှုအပေါ်မှာဟောင်ကောင်တက္ကသိုလ်တွေမှာပညာသင်ကြားနေတဲ့မြန်မာကျောင်းသားတချို့လည်းဆန္ဒပြပွဲတွေမှာတွားရောက်လေ့လာနေကြပြီးတော့ဒေသစံတော်ချိန်ညနေပိုင်းအထိဆန္ဒပြသူတွေနဲ့အတိကယုံရဲလုံခြုံရေးတွေကြားအခြေအနေဟာငြင်းငြင်းညံ့ညံ့ရှိနေသေးပါပဲလို့သိရပါတယ်ဆန္ဒပြပွဲကိုရောက်ရှိနေတဲ့ဟောင်ကောင်တက္ကသိုလ်ကကျောင်းသားတဦးဖြစ်တဲ့ကိုထရယ်အောင်ကိုဒီကနေ့ဆန္ဒပြပွဲရဲ့အခြေအနေနဲ့ပတ်သက်ပြီးမေးကြည့်တဲ့အခါမှာတော့
လုံခြုံရေးအခြေအနေကအရင် peaceful ဖြစ်ပါတယ်ဆန္ဒပြတဲ့သူတွေကလည်းဒီ non-violence ကိုအရင်ကြီး promote လုပ်ကြတယ်ကိုယ်စားလိုက်ကကြရဲဆနာပြရတူရအလုံးလိုက်ငင်းချင်တမ်းပဲဒီ occupation center ဆိုမှတောင်းဆိုတာတော့အဓိကတော့ universal suffrage ပေါ့နော် 1% 1 vote ပေါ့နော်ဒီဟောင်ကောင်မှာရှိတဲ့ chief executive ပေါ့နော် government structure အရဆိုတော့ president လို့နေရာယူထားတဲ့ chief executive ပေါ့နော် 2 ကိုဒီဟောင်ကောင်ပြည်သူတွေလူတစ်ယောက်မဲတစ်ခုနဲ့ရွေးချယ်ခွင့်ရှိရမယ်ဆိုရက်ဟာတောင်းဆိုကြတာခင်ဗျအဲ့လိုတောင်းဆိုတော့အဲ့လိုတောင်းဆိုရဲအတွက်နဲ့ဖြစ်လာတဲ့ movement ဖြစ်တယ်ခင်ဗျာကဒီ occupy central ဆိုတဲ့ movement ကအဲ့ဒါကိုအဲ့ဒီ28ရက်နေ့နဲ့29ရက်နေ့မှာသူအဲ့ဒီသူတို့ရဲတွေကဒီ tear gas တွေတုံးတယ် pepper spray တွေတုံးတယ်အဲ့အတွက်ကြောင့်မလို့ဟောင်ကောင်ကပြည်သူတွေကဒီလိုပြည်သူတွေကို tear gas နဲ့အဖေပဲ300ကောင်လာဆုံးအခုနောက်ဆုံးတောင်းဆိုတာက chief executive resign လုပ်ပြီးပြောရှင်ဒီ police chief ကလည်း resign လုပ်ပေးရမယ်အဲ့လိုမျိုးတောင်းဆိုနေရခင်ဗ
ျအင်္ဂါနေ့မှာတော့ဟောင်ကောင်ရဲ့အဓိကကြတဲ့နေရာ3ခုမှာထောင်ချီးတဲ့ဆန္ဒပြသူတွေကရွက်ပြင်တဲတွေကိုပါထိုးပြီးတော့စခန်းချဆန္ဒပြနေကြတာဖြစ်ပါတယ်ဟောင်ကောင်ကျောင်းသားတွေရဲ့အကြမ်းမဖက်လှုပ်ရှားမှုဖြစ်တဲ့ umbrella revolution ထီတော်လိုင်းရေးလှုပ်ရှားမှုနဲ့ပတ်သက်ပြီးတော့ဟောင်ကောင်ရောက်မြန်မာကျောင်းသားကိုထွေအောင်ကအခုလိုသူ့အမြင်သုံးသပ်ပါတယ်
umbrella revolution ကျွန်တော်နားလည်တော့ပြောရမယ်ကျွန်တော်အဲ့ဒါအဓိကအချက်28ရဲ့အဲ့ဒီဆန္ဒသူဆန္ဒစားပြတဲ့နေ့မှာဒီရာသီဥတုအရန်ပူတဲ့ခါကျတော့လူတွေထီးဆောင်မှဒီမှာဆန္ဒလာပြတာဖြစ်ရှင်တော့ပထမအဆုံးစားတဲ့28ရဲ့နေ့မှာ28ရဲ့နေ့ရဲတွေကသူတို့ pepper spray နဲ့အဲ့ဒီပက်ပဲပြီးလို့ရှင် tear gas နဲ့ပစ်တော့သူတို့ခုနကထီးဆောင်ကိုအဲ့ဒီနေပူးလို့ထီးဆောင်ကိုယူခဲ့တဲ့ကြီးကကာပါဖြစ်သွားတာအဲ့အနေစားပြီးမှဒီ umbrella revolution ဆိုမှစားပြီးမှဖြစ်လာတာတကယ် movement ရဲ့နာမည်က occupy central ခင်ဗျ central ဆိုတော့ဒီ occupy central with peace and love and peace out there အခုဒီ occupy center နဲ့ရဲ့တော့နည်းနည်းနေမှာပေါ့ umbrella movement umbrella revolution ဆိုတာသူကအဲ့လိုမျိုးပြောကြတယ်
ဟောင်ကောင်ကျောင်းသားတွေရဲ့ဆန္ဒပြပွဲတွေကိုချက်ချင်းရပ်ပစ်ဖို့နဲ့အာဏာဖီဆန်မှုတွေကိုအဆုံးသတ်ဖို့ဟောင်ကောင်အုပ်ချုပ်ရေးမှုကသတိပေးပြောကြားနေကြပေမဲ့ဟောင်ကောင်မြို့လယ်ကအထင်ကရနေရာတွေကိုဟောင်ကောင်ကျောင်းသားတွေကပိတ်ဆို့ဆန္ဒပြနေကြဆဲဖြစ်ပါတယ်။ဆန္ဒပြပွဲတွေကိုမြန်မာကျောင်းသားတွေတွားပြီးတော့လေ့လာတဲ့အခါမှာတော့ဟောင်ကောင်ကျောင်းသားတွေရဲ့စီကံတကျဆန္ဒပြတဲ့အမှုအကျင့်ဟာလေးစားစရာဖြစ်တယ်လို့သူ့အမြင်ခုလိုပြောပါတယ်
။ဒီဟောင်ကောင်ကျောင်းသားတွေကျွန်တော်အမြင်တော့ဆိုရင်တကယ်လည်းဆွဲရှိတာပါတယ်အဲ့ဒီဟိုကကျွန်တော်အရန်ဟိုအံ့ဩမိပါတယ်ဒီကကျောင်းသားတွေဒီဟိုကအချိန်ရှိမှုအချိန်လိုက်နာမှုပေါ့နော်ပြီးလို့ရှိရင်ညူဒီလာပြီးသားမှုပေါ့နော်သူတို့ဒီအခုဆန္ဒပြတဲ့သူတွေကိုပေးဖို့အတွက်ဒီ mask တွေသူတို့တရားပြင်ဆင်ထားတယ်ပြီးလို့ရှိရင်ရေတံဘူးတွေရေတံဘူးတော်မှာဒီရေခဲစိန်ထားတဲ့ရေတံဘူးတွေပြီးလို့ရှိရင်စားစရာမုတ်တွေသူတို့တရားဟိုကပြင်ဆင်ထားတယ် first aid ဒီဟိုကရှိတယ်ပြီးလို့ရှိရင်သူတို့ဒီအော်အရေးတကြီးဟိုဝင်လာလို့ရတဲ့လမ်းတလမ်းဖွင့်ထားပေးရဲ ambulance အတွက်ပေါ့နော်တကယ်လို့ ambulance ကတရားရှင်ရရှိရဆိုရှင်ဝင်လာလို့လွယ်အောင်အဲ့ဒါတွေတည်ထားလို့ထားရခင်ဗျာနောက်တစ်ခုပိုမှဟောဖြစ်တာကဒီသူတို့ရဲ့ non violence ကို promote လုပ်တဲ့ဟာပေါ့နော်လူအလောက်တောင်းကြီးမိုက်ဒီမှာဆန္ဒလာပြကြရမယ်သူတို့ဘေးပေါင်းမှချင်မှရှိရဲ့ဆိုင်ခန်းနေဘာပစ္စည်းတွေမှသူတို့ဖျက်လို့ဖျက်စီမလုပ်ကြဘူးခင်ဗျာအဲ့ဒါတော့အဲ့ဒီဒီ non violence ကိုသူတို့ဟော peacefully ဒီ protest လုပ်တဲ့ဟာတူပေါ့နော်သူတို့ကအဲ့ဒီအမိုက်ဟိုကသူတို့ဒီဆန္ဒပြတဲ့သူတွေကပဲလိုက်ပိန်းတယ်လိုက်ကောက်တယ်အမိုက်ကိုကောက်ပြီးမှသူတို့အမိုက်ကိုဒီစနစ်တကျစနေရမှာစွန့်ပစ်ထားတယ်အဲ့လိုမျိုးဟိုအမိုက်ပြတဲ့နေရာမှာပေါ့နော်ဟို plastic solution plastic ဆာရွက် solution ဆာရွက်ပေါ့နော် recycle တဲ့လုံးလို့ရတဲ့အမိုက်ပုံတွေသူကတက်တက်အဲ့လိုခွဲပြီးထားတယ်ခင်ဗျသူတို့ရဲ့မြို့ကြီးလာပြီးသားမှုဒါကတော့တကယ်ဟိုကလေးစားဖို့ကောင်းပါတယ်
ပ British colony ဖြစ်ခဲ့တဲ့ဟောင်ကောင်မှာရွေးကောက်ပွဲတွေကျင်းပတဲ့အခါလွတ်လပ်ပြီးတရားမျှတတဲ့ဗဟိုချုပ်ကိုင်မှုကင်းတဲ့ရွေးချယ်မှုတွေဖြစ်ရေးဟောင်ကောင်ဒီမိုကရေစီရဲ့ပြုပြင်ပြောင်းလဲမှုတွေကိုလှုပ်ဆောင်ဖို့တရုတ်အာဏာပိုင်တွေကိုတောင်းဆိုတဲ့ Occupy Central Movement လှုပ်ရှားမှုကိုဟောင်ကောင်ကျောင်းသားတွေကပြီးခဲ့တဲ့သတင်းပတ်ကနေစတင်လိုက်တာဖြစ်ပါတယ်ရှင်။